တီဆန္ဒပြပွဲတွေကိုနှင်းနှင်းခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ယူကရိန်းအားကစားမဲ့တူရုရှားနိုင်ငံမှာကျင်းပနေတဲ့အိုလံပစ်အားကစားပွဲကထွက်လိုက်ပါတယ်။တိုင်းပြည်မှာလူတွေသေချာနေတဲ့အချိန်မျိုးမှာသူ့အနေနဲ့ဆက်လက်ရှင်ပြန်လူစိတ်မရှိတော့တဲ့အကြောင်းအသက်24နှစ်အရွယ်ရေခဲပြင်စကီစီချန်ပီယံဘော့ဒနာမက်ဆော့ဆာကာကပြောဆိုခဲ့တာပါ။ဆိုချင်မျိုးကဆောင်းရသည့်အိုလံပစ်ပွဲမှာသူ့အတွက်တတိယပွဲစဉ်လည်းဖြစ်အခွင့်အလမ်းအကောင်းဆုံးလည်းဖြစ်တဲ့တောက်ချန်နဲ့စကီစီပွဲမှာဆက်မပြိုင်ဘူးဆုံးဖြတ်ချက်ကိုတော့နီးပြလည်းဖြစ်ဖခင်လည်းဖြစ်သူကကိုယ်တိုင်ကအားပေးကြောင်းလည်းပြောပါရတယ်။သူ့အတွက်တန်ယူဖြစ်ရတဲ့အတွက်ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်မှာတာဝန်ရှိတယ်လို့လည်းသူကပြစ်တင်ခဲ့တာပါ။ယူကရိန်းအားစားသမားတွေကလည်းပြည်ပကမှာတည်ဆုံးခဲ့သူတွေကိုစာနာကြောင်းပြသတဲ့အနေနဲ့လက်ပတ်မဲတွေဝစ်ဆင်ကြဖို့စီစဉ်ခဲ့ကြပေမဲ့အိုလံပစ်အားကစားပွဲစီကဲနဲ့မညီတဲ့အတွက်လောက်ခွင့်မရခဲ့ကြပါဘူး။အိုလံပစ်ကော်မတီနဲ့ဆွေးနွေးပြီးနောက်မှာတော့တခြားနည်းလမ်းနဲ့စာနာမှုကိုပြသဖို့သဘောတူညီချက်ရခဲ့တဲ့အကြောင်းယူကရိန်းအိုလံပစ်အားကစားအသင်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့သလိုအိုလံပစ်ရွာမှာတမိနစ်တာငြိမ်သက်ကွန်ပျူတာတွေလည်းလုပ်ခဲ့ကြပါတယ်။ကြာသပတေးကအိုလံပစ်ပွဲစဉ်တွေမှာတော့ကနေဒါအမျိုးသမီးရေခဲပြင်ဟော်ကီအသင်းကအမေရိကန်ကို3ပွဲ2ပွဲနဲ့အနိုင်ရပြီးရွှေတဆိပ်စွတ်ကူသွားပါတယ်။အမျိုးသမီးအလားပြစကိတ်စီးပွဲမှာတော့လက်ရှိချန်ပီယံတောက်ကိုရီးယားကကင်မြူနာကိုအနိုင်ယူပြီးရုရှားနိုင်ငံကအတလီနာဆော့နီကိုဗာကရွှေတဆိပ်ရခဲ့တာပါ။ဂျာဇာဘီနေ့ထိစုရရှိမှုစုစုပေါင်းမှာတော့အမေရိကန်က25ခုနဲ့အများဆုံးဖြစ်နေပြီးရွှေစစ်ရရှိမှုမှာတော့စုစုပေါင်း10ခုရထားတဲ့နော်ဝေးနိုင်ငံကဦးဆောင်နေပါတယ်။